ခုတော့ထိုင်းနိုင်ငံတောင်ပိုင်းရှိဖူကက်မြို့ကရေပြိုတဲ့သတင်းစောင့်ပါကိုတင်ပြချင်ပါတယ်။အဒီလိုပြပြခဲ့တဲ့အတွက်မြန်မာရွှေပြောင်းအလို့သမားကူပါဝင်သိဆုံးသူ73ဦးရှိတယ်လို့ဖူကက်အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းရှိဖူကက်မြို့မှာဩဂုတ်လ23ရက်နေ့မနေ့အစောပိုင်းကမြေပြိုကျမှုဖြစ်ပေါ်ခဲ့တာကြောင့်မြန်မာရှေ့ပြောင်းလို့သမား9ဦးအပါဝင်သေဆုံးသူ73ဦးထိရှိတယ်ဆိုပြီးဖူကက်အုပ်ချုပ်ရေးမှူးကပြောပါရယ်ဖူကက်အုပ်ချုပ်ရေးမှူးနိုင်ဆိုပွန်စုဝန္နာရာကအခုလိုပြောဆိုသွားပါရယ်အခုအချိန်မှာမိုးဆက်လက်ရွာသွန်းရင်တော့မြေတွေဆက်ပြီးတော့ပြိုလာနိုင်တာကြောင့်အဲ့ဒီနေရာတွေမှာနေထိုင်နေတဲ့သူတွေကိုဘေးလွတ်ရာကိုရှေ့ပြောင်းထားပြီးသူတွေကိုလည်းမြေကျူတဲ့နေရာကိုမဝင်ဖို့အတွက်တန့်တန့်နဲ့မြေသတ်မှတ်ထားရဲဆိုပြီးပြောဆိုသွားပါတယ်။တဘာဝဘေးသင့်ပြီးသူတွေကိုတော့မြေကျူတဲ့နေရာကနေအဝေးဆုံးနေရာကိုရွှေ့ပြောင်းထားပြီးဘေးကင်းတဲ့နေရာတွေမှာရွှေ့ပြောင်းထားပါတယ်လို့လည်းပြောပါတယ်။ဖူကက်အုပ်ချုပ်ရေးမှူးနိုင်ဆိုပွန်စုဝန္နာရာကဖူကက်ခရိုင်ကရုံမြို့နယ်တွင်မြေကျူမှုမှာ73ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ19ဦးရှိကြောင်းကိုလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ကျင်းစင်ရှာဖွေရေးလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်ကြောင်းသေဆုံးသူ73ဦးထဲမှာမြန်မာ9ဦးပါဝင်ပြီးထိုင်း2ဦးနဲ့ရုရှားနိုင်ငံသား2ဦးပါဝင်တယ်လို့လည်းသိရပါတယ်။အခုမြေပြိုမှုတွေကြောင့်ကျင်းရွာ900ရွာကအင်ဂျင်200ကျော်ထိခိုက်ပျက်စီးခဲ့တယ်လို့လည်းဖူကက်မြို့တော်ဝင်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပျောက်ဆုံးသွားတဲ့သူတွေကိုအားလုံးရှာဖွေတွေ့ရှိသွားပြီဖြစ်လို့ကျင်းစင်ရေးလုပ်ငန်းတွေကိုလည်းရပ်ဆိုင်လိုက်ပြီဖြစ်ကြောင်းဒဏ်ရာရတဲ့သူတွေကိုတော့အရေးပေါ်လူနာရေးဖြစ်သေးုံတွေကိုပို့ဆောင်ပြီးတော့ကုသပေးနေတယ်လို့ဆိုပါရယ်သေဆုံးတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့သက်ဆိုင်ရာတန်ရုံးတွေကိုဆက်သွယ်အကြောင်းကြားပြီးမိသားစုဝင်တွေသိရှိဖို့ဆက်လက်လှုပ်ဆောင်နေတယ်လို့ဆိုပါရယ်မြေပြိုကျမှုအတွင်းလူနေအိမ်အလုံး90ကျော်အိမ်နောင်စု250ကျော်ထိခိုက်စေခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါရယ်သေဆုံးသူစီးရင်ထဲမှာထိုင်းနိုင်ငံသား2ဦးမြန်မာနိုင်ငံသား9ဦးနဲ့ရုရှားနိုင်ငံသား2ဦးလို့ဖြစ်ပါရယ်အရနာပိုင်းတွေကတော့တေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေရဲ့မိသားစုဝင်တွေကိုညှဉ်းနှံခြင်းတွေပေးသွားဖို့လှုံ့ဆော်သွားမယ်လို့လဲထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။